ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တင်ငန်633ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံဗြဟ္မလာဘံကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစံနာစဉ်ပြေလမ်းလျှောက်တမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိ
မျော်လင့်ခြင်းတန်တော်တာရှင်များကိုတာယာပျော်ရွှင်တဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်တောတာရှင်များရှင်ကျမပျော်ရွှင်လူပေါင်းတွေအစီအစဉ်မှာမျှတသောအသက်တာဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်တောတာရှင်များရှင်ဂျွန်ဖရန်စာဂရာဗာလဲဟာမဟာစတန်သမားတယောက်ဖြစ်လူသိများပြီးနိုင်ဂရာရေတံခွန်ကျောက်ကိုပထမဦးဆုံးကျူရန်ရှောက်ဖြတ်ကူးနိုင်ခဲ့သူဖြစ်ပါတယ်1859ခုနှစ်ဇွန်လ30ရက်နေ့မှာမဟာစတန်သမားကအမေရိကန်နဲ့ကနေဒါသွေတန်းထားတဲ့ပေ1100ကျဲတဲ့ရေတံခွန်ကိုသုံးလက်မကျိုးပေါ်မှာဖြတ်တန်းနိုင်ခဲ့ပါတယ်နိုင်ဂရာမြစ်ကိုမိနစ်20ဖြတ်ကျော်နေစဉ်လူပေါင်း2500လောက်ကအသက်မရှူနိုင်ဘဲယင်းတထိတ်ထိတ်နဲ့ကြီးရှူခဲ့ကြပါတယ်ကျူရန်တဝဲအရောက်မှာကျိုးပေါ်ထိုင်ချလိုက်ပြီးအိပ်ပြတာဒုတ်ချောင်းကိုရင်ဘတ်ပေါ်တင်ပြလိုက်တာစသဖြင့်ရင်ထိတ်အောင်ပြုလုပ်နေပါတယ်။ကနေဒါကမ်းခြေရောက်ခါနီးမှာတော့ပြိတ္တရင်ထိတ်စရာကျိုးရန်ပေါ်မှာဂျွန်းထိုးပြလိုက်ပါသေးတယ်။ကျိုးရန်ပေါ်လမ်းလျှောက်ပြီးတဲ့နောက်ပိုင်းမှာကျိုးရန်ပေါ်ဆက်ပင်စီတာကလမခြေတော်လျှောက်တာတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဘိမ့်မြတ်မီးဖို့ကိုလည်းရောက်တစ်ဖက်ကမ်းကိုတွန်းပြပြီးဖြတ်တန်းခဲ့ပါတယ်ဒီလိုဖြတ်တန်းနေစဉ်မီးမွေးပြီးတော့ကြက်ဥကြော်တာကျိုးရန်အောက်မှာရှိတဲ့လေသမားတွေကိုကျွေးပြတာတွေပြုလုပ်ခဲ့ပါတယ်သူ့အနေနဲ့ကျိုးရန်ကိုဘယ်လိုရှောက်နိုင်ပါသလဲလူတချို့ကကျိုးရန်ရှောက်တဲ့လှုပ်ဝက်ချက်ကိုမေးကြပါတယ်ဒီခါဂျွန်အနေနဲ့ဘယ်လိုဖြေတလိုက်လဲဆိုရင်လှုပ်ဝက်ချက်ကတော့တင်သွားမယ့်နေရာကိုသာတင်ရင်မျက်လုံးထားပြီးကြည့်ပါဆိုတော့တောက်ပြန်မှုပဲဖြစ်ပါတယ်ဟုတ်ပါတယ်အဲ့ဒါကတော့ကျမတို့တူစီအသက်တာရဲ့နီလန်းဖြစ်ပါတယ်ကျမတို့ရဲ့မျက်စီကိုရေမန်းချက်မှတဆိတ်မမတ်ထားရမှာဖြစ်ပါတယ်လေးစားရတဲ့တောတာရှင်များရှင်လူကြီးမိန်းမယောက်ျားအမျိုးသမီးတွေအနေနဲ့ကာယညာနာဝိညာဏအိဒဗလာတွေကိုညီမြအောင်လှူဆောင်တာကတန်ဖိုးရှိပြီးထူးခြားတဲ့အံပွဲလုပ်ရဖြစ်ပါတယ်။အများသောသူတွေအတွက်ကက်ခဲပေမဲ့ဒီအရာကတန်ဖိုးရှိပါတယ်။အဲ့ဒီအရာကမျှတတဲ့လှုပ်ဆောင်မှုအစစ်အမှန်ဖြစ်ပါတယ်။သောတာရှင်များရှင်အချိန်မမှန်အိပ်စက်တာကမျှတတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အမေရိကန်လူမျိုးတွေက80ရာခိုင်နှုန်းအထိအိပ်ရေးပြကြပါတယ်။ကလေးငယ်25ရာခိုင်နှုန်းကအိပ်ပြတ်တဲ့ပြဿနာကိုခံစားနေရပါတယ်။သောတာရှင်များရှင်အရေးပြတ်တာကကျမတို့ရဲ့ဘဝအရေးသွေးနဲ့ပေါင်းသင်းဆက်ဆံရေးကိုထိခိုက်စေပါတယ်။အရေးပြတ်ခြင်းအပြင်ဟော်မုန်းဓာတ်ကိုထိခိုက်စေပါတယ်။သောတာရှင်များရှင်ကျမတို့ဟာဆိုရင်ဖြင့်စိတ်ဖိစီးမှုတဲ့ဘဝကနေလွတ်မြောက်သိမ်းယူချပါသလား။ခရစ်တော်ကလာပါအနားယူပါလို့မိန့်တော်မူနေပါတယ်။တယောက်တော်သူကကျမတို့အနာမယူရင်ကြရှုံးမယ်လို့ဆိုပါတယ်တောတာရှင်များရှင်ကျမတို့အနေနဲ့ အစားအသောက်မှန်တာကမျှတတဲ့လှူဆောင်ချက်ဖြစ်ပါတယ်အမေရိကန်ခွဲစိတ်ပါမောက Everett Cobb ကအမေရိကန်မှာတည်ဆုံးသူ၃ပုံ၂ပုံကသူတို့စားတဲ့အစာနဲ့ဆက်သွယ်နေတယ်လို့ဖော်ပြထားပါတယ်
။သောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချက်တော်သောတာရှင်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။သောတာရှင်ဓမ္မမိတ်ဆေများအားလုံးဘုရားကောင်းကြီးနဲ့တို့တို့အားလုံးစေရောက်ကိုပါရှင်လန်းချမ်းမြေ့ကြပါစေ။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့မှလည်းပဲလူသားသည်ဘုံပွင့်ရသောအချိန်ရောက်လာပြီ။လူသားသည်ဘုံပွင့်ရသောအချိန်ရောက်လာပြီ။ယနေ့လူသားကိုကယ်တင်ကျွန်တော်လူသားတွေကိုချစ်ပြီးတော့ကယ်တင်တဲ့လူသားဖြစ်သောယေရှုခရစ်တော်ရဲ့ဘုံတော်ဟာယနေ့ကျွန်တော်အားလုံးတို့အလွန်မှပင်ကြီးမြတ်တော်မူသောဘုံတော်ဖြစ်ပါတယ်။ဒါရှင်ဟောခရင်19ပိုင်းငယ်24မှာ"အိုးအဖာကိုတော်သည်ဤကဘာမတီးမရှိမီ"အကျွန်ုပ်ကိုချစ်၍အကျွန်ုပ်အားပေးတော်မူသောဘုန်းတော်ကိုအကျွန်ုပ်အားပေးတော်မူသောသူတို့သည်မြင်ရမည်အကြောင်းအကျွန်ုပ်ရှိရာအရ၌အကျွန်ုပ်နှင့်အတူရှိနေစေခြင်းကအကျွန်ုပ်အလိုရှိပါ၏ဆိုပြီးတော့ဖော်ပြထားပါတယ်။ရှင်ယောဟန်ခရစ်မေခိုင်၁၂ပိုင်းငယ်23 24ကိုဆက်ကြည့်တဲ့အခါမှာလည်းပဲယေရှုကလည်းလူသားသည်ဘုန်းပွင့်ရသောအချိန်ရောက်လာပြီ။ငါအမှန်ကန်ဆိုသည်ကမြေ၌ကျသောစဘာစီသည်မပြတ်လျင်တခုတည်းနေ၏။ပြန်လည်ရင်မူကများစွာသောအသည့်ကိုတည်တတ်၏ဆိုပြီးတော့ဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့မောရှိဟာသခင်ခရစ်တော်နဲ့အစဉ်အမြဲဆက်နွယ်နေတဲ့သူဖြစ်ပါတယ်ခရစ်တော်ထံကနေမြင်ရသမျှသောဖခင်သခင်ရဲ့ဘုန်းတော်ဟာသူတာဝန်ထမ်းဆောင်နေတဲ့အမှုတော်မှရောင်ပြန်ဟတ်ထင်ရှားလျက်ရှိပါတယ်ချစ်တော်မိတ်ဆွေတို့မောရှိဟာသခင်ခရစ်တော်နဲ့အစဉ်အမြဲဆက်နွယ်နေတဲ့သူဖြစ်ပါတယ်သခင်ခရစ်တော်ကနေမြင်သမျှသောဖခင်သခင်ရဲ့ဘုန်းတော်ဟာသူတာဝန်ထမ်းဆောင်နေတဲ့အမှုတော်မှရောင်ပြန်ဟတ်ထင်ရှားလျက်ရှိနေပါတယ်။မောရှေနဲ့သခင်ခရစ်တော်ဟာဖခင်သခင်ကိုချီးမွမ်းတဲ့အသက်တာနဲ့အသက်ရှင်နေထိုင်ခဲ့သူတွေဖြစ်ပါတယ်။မေးစရာမေးခွန်းကတော့ကျွန်တော်တို့ရဲ့အခြေအနေကတော့ဘယ်လိုလဲချစ်တဲ့မိတ်ဆွေ။ဖခင်သခင်ရဲ့ဘုန်းတော်ကိုချီးမွမ်းတဲ့အသက်တာဆိုတာဘယ်နည်းကအမှန်ကန်ဆုံးချီးမွမ်းတဲ့နေ့ဖြစ်မလဲ။တမန်ချမ်းသာထဲမှာတော့ရှင်ယောဟန်၈ပိုင်းငယ်၁၂မှာတပန်တော်ယေရှုကငါသည်ဤလောကရဲ့လင်းဖြစ်၏။ငါနောက်သို့လိုက်တော်သူသည်မောင်မိုင်း၌မသွားမလား။အသက်ရဲ့လင်းကိုရလိမ့်မည်ဟုမိန့်တော်မူ၏။သခင်ခရစ်တော်နဲ့မောရှိတို့ရဲ့ချီးမွမ်းခြင်းနီးလန်းကတော့အမှန်ကန်ဆုံးနီးလန်းဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့။သခင်ခရစ်တော်ကနေခံယူရရှိတဲ့အလင်းကိုပဲကျွန်တော်တို့ရောင်ပြန်ထွန်းလင်းနိုင်ပါလိမ့်မယ်ခရစ်တော်သခင်ကိုအကျွင်းမဲ့ခံယူသူဟာအကောင်းဆုံးချီးမွမ်းတတ်သူဖြစ်ပါမယ်ဖခင်သခင်ထံကနေရရှိနိုင်တဲ့အတိုင်းအတာလောက်ကိုသာကျွန်တော်တို့ရောင်ပြန်ဟတ်ထွန်းလင်းနိုင်မှာပဲဖြစ်ပါတယ်သခင်ခရစ်တော်ကငါဟာအလင်းဖြစ်တယ်လို့ပြောပြီးမှသင်တို့ကိုလည်းအလင်းဖြစ်တယ်ဆိုပြီးတော့ထပ်ပြောနေတာဗာဒိဘယ်ရှိတယ်လဲရှမသက်ခရစ်မြန်ခန်းကြီး၅ပိုင်းငယ်၁၄၁၆ကိုကြည့်တဲ့အခါမှာသင်တို့သည်ဤလောကဤအလင်းဖြစ်ကြ၏တောင်ထိန်၌တည်သောမြို့ကိုမကွဲနိုင်စီမီထွန်း၍တောင်စလားအောက်၌ဖုံးထားလိမ့်မည်အိမ်သူအိမ်သားအပေါင်းတို့သည်အလင်းကိုရစေခြင်းကစီမီခုံပေါ်မှာတင်ထားလိမ့်ရှိ၏ဆိုပြီးတော့ဖော်ပြထားပါတယ်ညအချိန်မှာမြင်ရတဲ့လကိုကြည့်ပါချစ်တဲ့မိတ်ဆွေကိုပိုင်လင်းမရှိတဲ့လကနေမင်းကြီးရဲ့အလင်းကိုရောင်ပြန်ဟတ်ထားပဲဖြစ်ပါတယ်ဖခင်သခင်ရဲ့ကျေးဇူးတော်ကိုသိနာလဲပြီးတော့ယေရှုတင်ရောင်ပြန်ဟတ်တဲ့ကောင်းမှုတွေနဲ့ကျွန်တော်တို့ကဘုရားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းကြရမယ်။ကျွန်တော်တို့ပြုရမယ်ယေရှုတင်တဲ့ချီးမွမ်းခြင်းရစ်ကိုပူဇော်တာပဲဖြစ်ပါတယ်။ယနေ့ခရစ်ယာန်တွေဟာအများအားဖြင့်ဘုရားသခင်ရဲ့ဘုန်းတော်အလင်းကိုမမြင်ရတဲ့အကြောင်းကတော့ယေရှုတည်တတ်တဲ့စိတ်တော်ထားမရှိလို့ပဲဖြစ်ပါတယ်။ထိုနည်းတူသူတစ်ပါးတို့သည်တင်တော်ဤကောင်းသောအကျင့်ကိုမြင်၍ကောင်းငယ်ပုံ၌ရှိတော်မူသောတင်တို့အဘဤဂုဏ်တော်ကိုချီးမွမ်းစေခြင်းကသူတပားရှိ၌တင်တို့အလင်းကိုလင်းစေကြလောဆိုပြီးတော့တမန်ချမ်းစာကအတိလင်းကျွန်တော်တို့ကိုဖော်ပြထားပေးတယ်။ယေရှုတည်တတ်တဲ့စိတ်တဘောထားနဲ့လောက်ဆောင်နေတဲ့ကြီးမြတ်တဲ့အလင်းကိုလောကသားတွေတွေ့မြင်ခဲ့ကြပြီးတော့ဖခင်သခင်ကိုချီးမွမ်းကြတာပဲဖြစ်ပါတယ်။ကောင်းမြတ်တဲ့အရာမှန်သမျှအထက်ကနေတက်ရောက်လာတာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ရှင်ပေတရုဩဝါဒစာပထမဆောင်ခန်းကြီး2ပိုင်းငယ်7မှာချစ်သူတို့ ဝိညာဉ်နဲ့စင့်ပြိုင်တတ်သောကိုယ်ကာယတမ်းမဲ့ခြင်းတို့ကိုရှောင်မည်အကြောင်းအဲ့တဲ့အာဂါနုကဲ့သို့သောတင်တို့ကိုငါတောင်းပန်၏သာသနာပါလူတို့သည်တင်တို့ကိုကဲ့ရဲ့ဖြစ်တင်ကြသည့်အမှုမှာဘုရားသခင်ကြည့်ရှုစင်ရင်တော်မူသောနေ့ရက်၌တင်တို့၏ကောင်းသောအကျင့်ကိုသူတို့သည်ထောက်ယူ၏ဘုရားသခင်ကိုချီးမွမ်းမည်အကြောင်းသူတို့ရှေ့၌တင့်တယ်လျောက်ပတ်စွာကျင့်နေကြလော့ဘုရားသခင်ထံကနေလာတဲ့ကောင်းမြတ်ခြင်းမှန်သမျှကိုကောင်းတဲ့အကျင့်တွေနဲ့ရောင်ပြန်ဟတ်တဲ့အချိန်မှာလောကသားတွေကဘုရားသခင်ကိုချီးမွမ်းကြမယ်တဲ့ချီးမွမ်းကြတယ်ဆိုပြီးတော့ဖော်ပြထားတယ်ခရိယန်ဆိုပြီးတော့လောကသားတွေဟာနားလည်လာကြပါလိမ့်မယ်ခရိယန်ဆိုပြီးလောကသားတွေဟာနားလည်လာကြပါလိမ့်မယ်ရှင်ရခရစ်မခိုင်း15ပိုင်းငယ်10မှာတင်တော့ဒီများစွာသောသည်ကိုတီးတော်အဖြစ်ရှင်ရခရစ်မခိုင်း15ပိုင်းငယ်10မှာတင်တော့ဒီများစွာသောသည်ကိုတီးတော်အဖြစ်ငါခမဲတော်သည်ဘုံထင်ရှားတော်မူ၍တင်တော့ဒီလည်းငါဤတပည့်မှန်ကြလိမ့်မည်ချစ်တဲ့မိတ်ဆွေပေါင်းတို့ဖခင်ရဲ့သားသမီးခရိယန်တွေဟာအသီးကိုတီးတဲ့အချိန်မှာလောကသားတွေကဖခင်သခင်ရဲ့ဂုဏ်တော်ကိုချီးမွမ်းကြပါတယ်။ဘာအသီးတွေကိုဆုလိုတာလဲ။သခင်ခရစ်တော်ရဲ့ဇာတိတော်တော်ဆိုတဲ့ဇယိုင်းလက္ခဏာအသီးကိုရောင်ပြန်ဟာခြင်းကြောင့်လူတွေကဖခင်သခင်ကိုချီးမွမ်းကြပါတယ်မိတ်ဆွေပေါင်းတို့။အသီးများဆိုတာဇာတိတာပဲဖြစ်ပါတယ်။ဤကဲ့သို့ဇာတိတာမျိုးကိုကျွန်တော်တို့ကိုယ်တိုင်ကထုတ်လုပ်တာမဟုတ်ပါဘူး။ကျွန်တော်တို့ရဲ့စိတ်နှလုံးအတွင်ကိန်းအောင်းနေတဲ့တန်ရှင်းသောဝိညာဉ်တော်ရဲ့လှုပ်ဆောင်မှုကြောင့်ထွက်ပေါ်လာတဲ့ထုတ်ကုန်ပဲဖြစ်ပါတယ်။တန်ရှင်းသောဝိညာဉ်တော်ရဲ့လှုပ်ရှားမှုကြောင့်ထွက်ပေါ်လာတဲ့အသီးပဲဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာဖခင်ရဲ့သားသမီးမှန်ရင်ဖခင်သခင်ရဲ့ရောင်ပြန်ဟတ်ခြင်းကိုခံစားရတယ်လို့ဖခင်သခင်ရဲ့ဘုန်းတော်ကိုလည်းပြန်လည်ပြီးတော့ကျွန်တော်တို့ကရောင်ပြန်ဟတ်เสียมาဖြစ်တယ်။ဘုရားသခင်ကကျွန်တော်တို့အတွက်အလင်းဖြစ်စေတကယ်တို့ကျွန်တော်တို့လည်းပဲဘုရားသခင်ရဲ့အလင်းကိုထွန်းလင်းတောက်ပဖို့ရန်အတွက်ဘုရားကအထူးရွေးချယ်ထားတာဖြစ်တယ်။ဒါကြောင့်ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကကျွန်တော်တို့ကိုဘာပြောသားတယ်လဲ။သူတစ်ပါးသည်တင်တော့ဤကောင်းသောခြင်းကိုမြင်၍ကောင်းကင်ဘုံ၌ရှိတော်မူသောတင်တော့အဖဤဂုဏ်တော်ကိုချီးမွမ်းစေခြင်းကသူတို့မရှိနိုင်တင်တို့အလင်းကိုလင်းစေကြလောလို့ဘုရားသခင်ကမိန့်မာတာဖြစ်တယ်။ဒီနေ့ကျွန်တော်ကဘုရားရဲ့ဂုဏ်တော်ကိုအမြဲချီးမွမ်းနေတဲ့သူ၊ဘုရားရဲ့လိုတော်ကိုလိုက်ဆောင်နေတဲ့သူ၊ဘုရားရဲ့ဘုန်းတော်ကိုထင်ရှားနေတဲ့သူ၊ဘုရားရဲ့လိုတော်နဲ့သူညီတော်အသက်တာနဲ့ရှင်သန်ပြီးတော့ကျွန်တော်အသက်တာကိုတည်ဆောက်နေတဲ့ခါမှာကျွန်တော်တို့အားဖြင့်လူကိုမြင်ပြီးတော့ကျွန်တော်ဗလဲတရားကိုခင်လာဖို့ဘုရားကိုမြင်လာဖို့ရန်အတွက်ဒီယနေ့ကျွန်တော်ရဲ့အကျင့်စရိတ္တဒီအလွန်မပြင်ရည်ကြည်တယ်။ဒီနေ့အရေးကြီးဆုံးချက်ကတော့ကျွန်တော်ဗလဲစရိတတော်ဖြစ်ပါတယ်လူသားသည်ဘုံပွင့်ရသောချိန်ရောက်လာပြီဆိုတာခရစ်တော်ကဆိုရှင်ဒီကမ္ဘာလောကမှာဘုံထွန်းလင်းတောက်ပတကယ်သူယနေ့ကျွန်တော်ကလည်းပဲဖခင်သခင်ဤဘုံတော်ကိုထွန်းလင်းတောက်ပတဲ့နေရာမှာကျွန်တော်အားလုံးကလည်းပဲအတူတကွပါဝင်ပြီးမှဖခင်ရဲ့ဘုံကိုထင်ရှားဖို့ဖြစ်ပါတယ်ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာသူတစ်ပါးရှင်း၌တင်တို့ရဲ့အလင်းကိုလင်းစေကြလောလို့ခရစ်တော်ရဲ့မိန်တော်မူချက်ကိုကျွန်တော်အားလုံးကနားထဲမှာတကယ်ပဲကြားယောင်ပြီးတော့ဘုရားရဲ့သခင်ရဲ့ဘုန်းတော်ကိုဆက်လက်ပြီးတော့ထင်ရှားနိုင်တဲ့သားသမီးများဘုရားရဲ့ဘုန်းတော်ကိုဝန်ခံပြီးတော့အမြဲတမ်းချီးမွမ်းခြင်းမှုပြုနိုင်တဲ့ဘုရားရဲ့သားသမီးများအရောက်စီတိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်အားလုံးပါဘုရားကောင်းကြီးချပေးပါစေ
Thank you. မောင်လေးညီမလေးတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာတရားဆောက်သူတဦးဆိုတဲ့ပုံမြင်လေးကိုမမမေချစ်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ကလေးတို့ရတခါကလေကွေးနှစ်ခုမှနေထိုင်လောက်ကင်စားတောက်နေတဲ့ညီကိုနှစ်ယောက်ရှိတဲ့ကွယ်သူတို့ညီကိုနှစ်ယောက်ကြားမှာပြဿနာတစ်ခုဖြစ်ခဲ့တဲ့အတွက်နှစ်ပေါင်း40အတွင်းစိတ်ဝမ်းကွဲမှုတွေဖြစ်ခဲ့ပါတယ်ကွယ်ဒါကြောင့်မို့ဆက်ပစ္စည်းတွေခွဲဝေအသုံးပြုတာအလုတ်သမားငားရမ်းတာကုန်ပစ္စည်းတွေရောင်းချတဲ့ကိစ္စပြဿနာဖြစ်ရတာပဲဖြစ်ပါတယ်ကွယ်ကလေးတို့ရညီကိုနှစ်ယောက်ဟာတဦးနဲ့တဦးအပေါ်စိန်ကားလာပြီးတဦးပေါ်တဦးအပြစ်တင်လာကြတယ်တူပေါ်တူလှပေါင်းများစွာစကားမပြောနိုင်တဲ့အထိအခြေအနေတွေကဆိုးရွားလာခဲ့ပါတယ်ကွယ်ကလေးတို့ရေတနေ့မှအကိုဖြစ်သူဂျွန်ရဲ့နေအိမ်ကိုလူတယောက်ရောက်ရှိလာပါတယ်ကွယ်အဲ့ဒီလူကဂျွန်ကိုရဲ့နေငယ်ကြတဲ့အလုပ်တစ်ခုကျွန်တော်ရှာနေတာပါခမည်းမလှုပ်ရှားရှိရင်ပြောပါကျွန်တော်လှုပ်ပေးနိုင်ပါတယ်လို့ပြောလိုက်တဲ့ကွယ်ကလေးတို့ရေအဲ့ဒီလူရဲ့လက်ထဲမှာလဲလက်သမားတက်တာတစ်လုံးလဲပါလာပါတယ်ကွယ်ဒီခါဂျွန်ကအလုပ်လုပ်ချင်ရှိပါတယ်ဗျာခမ ्या လုပ်ပေးနိုင်တဲ့အလုပ်တစ်ခုတော့ရှိတယ်ဟိုးမှမြင်ရတဲ့ချောင်းလေးတစ်ဖက်မှာရှိရဲ့လေကွင်းကငါညီရဲ့လေကွင်းပဲအရင်ကငါတို့ညီကိုလေကွင်းနေကြမှာညစ်ခင်းတပြင်းပဲရှိတာဒါပေမဲ့ကျွန်တော်ညီကမြေတူးဆက်နဲ့ထိုးပြီးတာပေါင်လေးလှုပ်လိုက်တယ်အခုခမ ्या မြင်တဲ့အတိုင်းချောင်းလေးဖြစ်သွားပြီဒီလိုလှုပ်ထားတာကသူ့ဟာသူတီးတက်နေခြင်းတဲ့သဘောပါပဲကျွန်တော်ကသူ့ထက်ပိုတာအောင်လုပ်ပြမယ်။ဟိုးစပကြီးဘေးမှာတစ်ပင်တွေပုံထားတာတွေ့တယ်မဟုတ်လား။အဲ့ဒီတစ်ပင်တွေနဲ့ရှစ်ပေလောက်မြင့်တဲ့ခြံစည်းရိုးတစ်ခုလုပ်ပေးပါဗျာ။ဒါမှမမြင်ချင်တဲ့သူတွေကိုမတွေ့ရတော့မှဆိုပြီးလက်သမားဆရာကိုဂျွန်ကအလုပ်အလိုက်တဲ့ကွယ်။ကလေးတို့ရေဒီတော့လက်သမားကအခြေအနေကိုကျွန်တော်သဘောပေါက်သွားပါပြီ။အသုံးပြုရမယ့်တန်ချွန်နဲ့တွင်းတူးရမယ့်တန်တူရင်းကိုပေးပါခမားစိတ်ကြည်နဲ့အောင်ကျွန်တော်လှုပ်ပေးနိုင်ပါတယ်လို့လက်သမားကပြောလိုက်ပါတယ်ကွယ်ကလေးတို့ရေဂျွန်ကလည်းလိုအပ်တဲ့ပစ္စည်းတွေကိုလက်သမားစီမှာပေးခဲ့ပြီးရိတ်ခါဝယ်ဖို့မြို့ထဲထွက်သွားပါတော့တယ်ကွယ်လက်သမားကတော့တစ်နေ့လုံးတစ်ဖြက်လိုက်တွင်းတူးလိုက်တန်ရိုက်လိုက်နဲ့မနာရအောင်အလုပ်များနေပါတယ်ကွယ်ကလေးတို့ရေညနေဆောင်အချိန်မှာတော့ဂျွန်ဟာရိတ်ခါတွေနဲ့အင်ကိုပြန်လာတဲ့အခါမြင်လိုက်ရတဲ့မြင်ကွင်းကြောင့်အံ့ဩသွားပါတယ်ကွယ်လက်သမားတိဆောက်ထားတဲ့အရာကခြံစည်းရိုးမဟုတ်ပဲသဒ္ဓါတစ်ခုဖြစ်နေပါတယ်ကွ။အဲ့ဒါကဘာလဲဆိုတော့ချောင်းကလေးဖြစ်နေတဲ့နေရာကိုခိုင်ခန့်တဲ့သဒ္ဓါတစ်ခုတိဆောက်ထားတာကိုဂျွန်တွေးလိုက်ရပါတယ်ကွ။သဒ္ဓါမှာတည့်ရစွာပြုတ်လုထားတဲ့လက်ရန်ကိုလည်းတွေးလိုက်ရပါတယ်ကွ။တစ်ဖက်မှာလည်းညီဖြစ်သူကသဒ္ဓါကိုဖျက်ပြီးလက်လေးတွေကန်းလျက်လမ်းလျှောက်လာတာကိုဂျွန်တွေးရပါတယ်ကွ။ကလေးတို့ရေဂျွန်ကခမားဟာကျွန်တော်ပြောသလိုလှုပ်သွားတဲ့မိတ်ဆွေလက်သမားတယောက်ပါလားဆိုပြီးပြောလိုက်တဲ့ကွယ်ကလေးတို့ရေဂျွန်ဟာတရားတစ်ဖက်ကနေလာနေတဲ့ညီဖြစ်သူနဲ့တရားလဲမှာသွားတွေ့ဆုံပြီးတယောက်နဲ့တယောက်လက်ဆွဲနှုတ်ဆက်ကြပါတယ်ကွယ်လက်သမားဆရာကတော့သူ့ရဲ့တစ်တာကိုပခုံးပေါ်တင်ပြီးဂျွန်ရဲ့အိမ်ကနေပြန်သွားတဲ့ကလေးတို့ရေစိတ်ဝမ်းကွဲနေတဲ့ညီကိုနှစ်ယောက်ကိုငိမ့်ချမ်းကြီးတရားလေးနဲ့ဆက်သွယ်ပေးခဲ့ပါတယ်ကွယ်ကလေးတို့ရေတမချန်းစာတော်မြတ်ထဲမှာသူတစ်ပါးခိုင်ရန်ပြုချင်းကိုငိမ့်စေတတ်သောသူတို့သည်မင်္ဂလာရှိ၏ဆိုတဲ့ဂရိတော်အတိုင်းရန်ကိုရန်နဲ့မတုတ်ပြန်ကြဘဲမေတ္တာတရားကိုစိတ်နှလုံးသားထဲမှာထားရှိကြဖို့ဆုတောင်းပေးလိုက်ရပါတယ်ကွယ်ကလေးတို့အားလုံးရွှေလန်းချမ်းမြေ့ကြပါစေလို့မမမေချစ်ကဆုတောင်းပေးလိုက်ပါတယ်ကွယ်
Radio Bring the love closer to God and the children Dancing nice able Your legend at the radio Nima Asha Radio The ding dong linya jaya zebo May satay Your legend radio Bring the love closer to God and the children
Asha Radio Bengala Kose Gane Chinan Nasin Naisevo Yolijin Atan Radio Yama Asha Radio Dingao Limya Jaya Sevo Baisate Yolijin Radio Yolijin Asha Radio Bengala Kose Gane Chinan Nasin Naisevo Yolijin Atan Radio Yama Asha Radio Dingao Livya Jaya Sevo Baisate Yolijin Radio
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 4459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 4648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။